လာမယ့်နိုဝင်ဘာလထဲမှာတနိုင်ငံလုံးပြစ်ခတ်ရဆယ်လေးလက်မှတ်ရေးထိုးပွဲကိုကျင်းပသွားဖို့ပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီကပြင်ဆင်နေတာပါ။အဲ့ဒီလက်မှတ်ရေးထိုးပွဲမှာပါဝင်မဲ့အချက်တွေကိုအစိုးရကရေးဆွဲထားပြီးဖြစ်တယ်လို့ဒါရင်သာလက်နက်ကိုင်ဖွဲ့စည်းတွေထံပေးပို့ထားပြီးဖြစ်တယ်လို့ရန်ကုန်မြို့မင်းရဲကျော်စွာလမ်းကပန်းနာဟိုတယ်မှာဒီကနေ့ကျင်းပတဲ့အရဖက်လူမှုအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးဖိုရမ်မှာမြန်မာငြိမ်းချမ်းရေးစင်တာရဲ့အကြံပေးအဖွဲ့ခေါင်းဆောင်ဦးလာမောင်ရွှေကပြောကြားခဲ့ပါတယ်။အဲ့ဒီရေးဆွဲထားတဲ့မူကြမ်းမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့နှစ်ဖက်တပ်တွေပြန်လည်နေရာချထားရေးငြိမ်းချမ်းရေးလေးလာဆောင်ကြည့်ရေးအဖွဲ့တွေဖွဲ့စည်းဖို့စတဲ့အချက်တွေပါဝင်အချက်15ချက်ပါဝင်တယ်လို့ဦးလာမောင်ရွှေကပြောပါတယ
်။အချက်အပြင်တော့ကျန်းထဲမှာလေးတန်းဆိုတာပါပါတယ်။ခန်းတက်မှာဥပဒေတင်တဲ့ရည်တည်ချက်ဆိုတာမှာ၈ချက်တော့တွေ့ပါတယ်။နောက်တနင်္ဂနွေလုံးပြည့်ခတ်ရစေးဆိုင်ရာလက်ညွန်ချက်စည်းမျဉ်းများဆိုတာ30ချက်တော့တွေ့ပါတယ်။နှစ်ဖက်တပ်များထိတွေ့နေတဲ့မှာဖြစ်စေရေးနဲ့ပြန်လည်နေရာချထားရေးဆိုတာအချက်တွေ့ပါတယ်။လွတ်လပ်စွာသွားလာခွင့်ဆက်ဆံရေးများဖွင့်လှစ်ခြင်းလူခွင့်ရေးကောက်ွယ်ဆောက်ရှောက်ခြင်းငင်းကြိုင်းနဲ့နိုင်ငံရေးဆွေးနွေးမှုကော်မတီဥပဒေပြည့်ခတ်ရစေးရေးကော်မတီနိုင်ငံရေးဆွေးနွေးပွဲများကျင်းပနိုင်ရန်ဒီလူပြန်ချင်းလင်းချက်ဆိုပြီးတော့နေတဲ့နဲ့ရှင်းလင်းချက်မပါဘဲခန်းဆက်တာကကြံရင်သင်ပြတာတွေ့ရပါတယ်
ဒါအပြင်ပြစ်ခတ်ရဆယ်ရေးလက်မှတ်ရေးထိုးပွဲကနေရရှိလာတဲ့အချက်တွေကိုလွတ်တော်မှာတင်ပြအတည်ပြုနိုင်ဖို့ကိုလည်းပြင်ဆင်နေတယ်လို့သိရပါတယ်။အဲ့ဒီမူကြမ်းကိုမနေ့ကလွိုက်ကော်မြို့မှာကျင်းပခဲ့တဲ့ဝင်းကြီးဦးအောင်မင်းခေါင်းဆောင်တဲ့ပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ကရင်နီအမျိုးသားသုတ်တက်ရေးပါတီ KMPP တို့ရဲ့ပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးဆွေးနွေးပွဲမှာ KMPP တာဝန်ရှိသူတွေကိုပေးအပ်ခဲ့တယ်လို့လည်းသိရပါတယ်။ဒီမူကြမ်းရေးဆွဲရမှာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီတစ်ခုကသာရေးဆွဲတာမျိုးမဟုတ်ပဲ KNU ကရင်အမျိုးသားစည်းရုံး၊ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုပ်ငန်းကော်မတီတွေနဲ့အချိန်ချင်းဆွေးနွေးပြီးရေးဆွဲခန့်ခြင်းဖြစ်တယ်လို့လည်းဦးလာမောင်ရွှေကပြောပါတယ်ဒီမူကြမ်းတွေကိုနိုင်ငံတော်သမ္မတပြည်ထောင်စုလွတ်တော်နာယကတမတော်ကာကွယ်ရေးဦးစီးချုပ်စတဲ့ပုဂ္ဂိုလ်တွေပါဝင်တဲ့ပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးဖော်ဆောင်မှုဗဟိုကော်မတီကိုတင်ပြထားပြီးဖြစ်တယ်လို့လည်းဆိုပါတယ်အစိုးရဘက်ကအခုလိုမူကြမ်းတွေရေးဆွဲထားတဲ့နေ့တူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကရေးဆွဲထားတဲ့မူကြမ်းလည်းရှိနေပါတယ် UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကရင်နီအမျိုးသားတုတ်တက်ရေးပါတီ KMPP ကတော့ UNFC ကရွေးဆဲထားတဲ့မူကြမ်းကိုအခြေပြုပြီးလာမယ့်ရက်ပိုင်းတွေအတွင်း KIA ဌာနချုပ်လိုင်ဇာမှာကျင်းပမယ်။တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်များဆွေးနွေးပွဲမှာပါဝင်ဆွေးနွေးတော့မယ်လို့ KMPP ရဲ့အတွင်းရေးမှူးနဲ့ဥရှင်မျိုးတန်းက RFA ကိုပြောပါတယ
်။ UNFC ရဲ့ညီလာခံတဲ့မှာဒီပိုင်းဒီတိုင်းပြည်လုံးဆိုင်ရာပြည်ခရဆေးဆိုင်ရာဒီမူကြမ်းတရားကိုကျွန်တော်တို့ရေးဆွဲပြထားနိုင်ခဲ့တယ်။အဲ့ဒီမူကြမ်းကလည်းကျွန်တော်တို့ KPP ရဲ့သဘောထားချက်ချက်6ရက်၊ KNU ရဲ့သဘောထားချက်ချက်5ရက်နဲ့ KNU ရဲ့သဘောထားချက်ချက်5ရက်ပေါ်မှာအခြေခံကကျွန်တော်တို့ရေးဆွဲခဲ့တာဖြစ်တယ်ပေါ့လေ။ဒီဒီချိန်ဒီမှာတော့ကျွန်တော်တို့ဒီမူဒီကိုမူရောပေါ်ပဲအခြေခံကျွန်တော်ဆက်လက်စဉ်းစားမှာဖြစ်ပါတယ်။အဲ့ဒီမူတွေကိုလည်းကျွန်တော်လာမယ့်ဒီ ethnic leader summit ပေါ့နော်။ဒီချိန်ထားမှချုပ်လိုက်စားမှာစဉ်းပါမယ်ကျွန်တော်တို့ပိုင်းလက်နဲ့ကိုင်းပိုင်းလာကောဆုံများစီလာခမှာတော့ကျွန်တော်တို့သွားပြီးတော့ထပ်ပြီးတော့ဘောတူကြရအောင်ကျွန်တော်ဆွေးနွေးမယ်။နောက်တစ်ခုကဒီ main side follow committee ကနေတော့မူကြမ်းရှိတယ်။ဆိုအဲ့ဒီမူကြမ်းတစ်ခုညှိပြီးတော့လက်နဲ့ကိုင်းပိုင်းလာကောဆုံများရက်စီရဆားတဲ့ဟိုမူကြမ်းတွေတော့ဆက်လာနိုင်တယ်။
ဒီကနေ့ပန်နာဟိုတယ်မှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ချာကတိုင်းရင်းသားတွေနဲ့ပြစ်ခတ်ရဆယ်ရေးလက်မှတ်ရေးထိုးမှုမှာတမတော်ရဲ့အခမ်းအနားအရေးကြီးတဲ့အတွက်ငြိမ်းချမ်းရေးဖြစ်စဉ်တွေအောင်မြင်ဖြစ်ထွန်းမှုဟာတမတော်အပေါ်မှာမူတည်နေတယ်လို့ပြောပါတယ
်။အကြိမ်မြတ်များလက်မှတ်ရေးထိုးပြီးလိုက်တယ်ဆိုရင်လည်းပဲအဓိကကျွန်မအနေနဲ့စိုးရင်ပူပန်တာတမတော်ရဲ့အခမ်းအနားခန္ဓာဖြစ်တယ်။လောလောဆယ်အနေနဲ့ဆိုမနေ့ညနေတုန်းကမနေ့ညဆက်တိုက်နေတယ်။အဲ့တော့ကျွန်မအနေနဲ့ကျတော့တမတော်ရဲ့အခမ်းအနားကဘာလဲပေါ့။ဒီဘက်မှာ Nation Wide Ceasefire တာမဟုတ်ပဲနဲ့ဘာပဲထိုးထိုးတမတော်ကမလိုက်နာဘူးဆိုရင်ဘာမှမတတ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့တမတကိုယ်တိုင်သွားတိုက်တာမဟုတ်ဘူး။မြန်မာပြစ်စင်တာကသွားတိုက်တာလည်းမဟုတ်ဘူး။အဲ့တော့တမတော်ကရပ်မတားလင်ထိုးစစ်ရပ်မဖြစ်တယ်။အခုချိန်ထိဘယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကမှဘယ်တမတော်ရဲ့ post ကိုသွားတိုက်တာမရှိသေးဘူး။အဲ့တော့တမတော်ကိုကင်တွယ်နိုင်တဲ့နီးလန်းတာမရှိကြွေးကတော့ကျွန်မအနေနဲ့ကတော့ဒီ Nation Wide Ceasefire Agreement ဟာလည်းစာရွက်တရွက်ပဲဖြစ်မှာပဲ
။ဒီတော့အတွင်းလာမယ့်အော်တိုဘာလ29ရက်နေ့ကနေ31ရက်နေ့အထိ KIA ကချင်လွတ်မြောက်ရေးတမတော်ဌာနချုပ်လိုင်ဇာမှာကျင်းပမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့လောက်ပါဝင်ဆွေးနွေးဖို့ရှိနေပါတယ်။အဲ့ဒီဆွေးနွေးပွဲပြီးနိုဝင်ဘာလ3ရက်နေ့မှာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့အဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကချင်ပြည်နယ်မြစ်ချနာမြို့မှာဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကနေတနင်္ဂနွေလုံးအတိုင်းအတာနဲ့ပြစ်ခတ်ရဆယ်ရေးလက်မှတ်ရေးထိုးပွဲကိုဆက်လက်ကျင်းပကြမှာဖြစ်ပါတယ်ခင်ဗျာ။